ဒီကနေ့ရက်သဘက်အတွင်းဒီလူတွေစိတ်ဝင်စားဆုံးသတင်းကတော့တန်ကိုရီးယားနိုင်ငံအခြေစိုက် This Asia Pacific World အဖွဲ့တာဝန်ရှိသူတွေနဲ့အလှမဲ့မြင့်မြတ်တို့ရဲ့အငင်းပွားမှုပါဒီငင်းပွားမှုပြဿနာဒီမနက်ကနေနဘိတ်ကိုကျော်လွန်သွားပြီးတောင်ကိုရီးယားနဲ့အာရှသတင်းမီဒီယာတွေမှာပါဖော်ပြခံရပြီးအထူးအာရုံစူးစိုက်ခံရပါတယ်အခြားတစ်ဖက်မှာလည်းပွင့်လင်းလွတ်လပ်စွာမြန်မာနိုင်ငံမှာအလှမဲ့ရွေးချယ်စပွန်ဆာပေးပြီးနိုင်ငံတကာအလှမဲ့ပြိုင်ပွဲဝင်ရောက်နိုင်အောင်စီစဉ်ပေးတဲ့ကုမ္ပဏီတွေပေါ်ပေါက်လာသလိုအဲ့ဒီကုမ္ပဏီတွေနဲ့အလှမဲ့တွေကြားအငင်းပွားမှုတွေကလည်းအတော်မတတ်နိုင်အောင်ပေါ်ပေါက်နေတဲ့အချိန်ကာလတွေဖြစ်ပါတယ်အဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးအလှမဲ့မြင့်မြတ်တို့ပြဿနာကနေဘာတွေသင်ခန်းစာယူပြည့်တယ်လဲဆိုတာဒီဘက်ဆွေးနွေးတင်ပြသွားပါမယ်
။အလှမဲ့မေးမြန်းမှုနဲ့တောင်ကိုရီးယား Asia Pacific မေးအဖွဲ့ကြားဖြစ်ပွားရတဲ့ပြဿနာအချင်းချုပ်ပြန်ဖော်ပြပါမယ်။လွန်ခဲ့တဲ့3လကအဲ့ဒီမေရေးပွဲတောင်ကိုရီးယားမှာတွားရောက်ရှင်ပြိုင်ဖို့မြန်မာပြည်ကိုစားတာဝန်ရယူသူဟာ Miss Global Myanmar Organization တည်ထောင်ထားသူဒေါ်လာနှုထွန်းမှာသူ့ရဲ့အဓိကစီးပွားရေးဟာနိုင်ငံတကာကအလှမဲ့ပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ဖို့အတွက်မြန်မာပြည်ထဲကအလှမဲ့တယောက်ရွေးလေ့ကျင့်ပေးပြီးတွားရောက်ရှင်ပြိုင်ခိုင်းစေတာမျိုးပါသူ့အဖွဲ့ကရွေးချယ်လိုက်ပြီးဆိုတာနဲ့အဲ့ဒီမဲဟာမြန်မာပြည်ကိုစားပြုမဲဖြစ်သွားပြီးဒေါ်လာနှုထွန်းရဲ့ organization နဲ့သုံးနှစ်တာစာချုပ်ချုပ်ရလေးရှိပါတယ်အဲ့ဒီစာချုပ်မှာမြန်မာပြည်ကိုစားပြုမဲရမယ့်အခွင့်အရေးအကျိုးစီးပွားတွေကို organization ကအချိုးကျခွဲဝေယူဖို့ထည့်သွင်းချုပ်ဆိုလေးရှိပါတယ်ပြောရရင်ဒေါ်လာနှုထွန်းရဲ့ organization ဟာကိုရီးယားမှာကျင်းပမဲ့ Miss Asia Pacific World ပြိုင်ပွဲအတွက်မြန်မာနိုင်ငံကိုစားမေးမြန်းနှိုးကိုရွေးချယ်ခဲ့ပြီးတွားရောက်ရှင်ပြိုင်စေပါတယ်။အဲ့ဒီပြိုင်ပွဲမှာမေးမြန်းနှိုးမဲအဖြစ်တရဖူအနီးအရွေးခံရပါတယ်။မဲတရဖူရပြည့်တဲ့နောက်တော့မြန်မာနိုင်ငံပြန်လာပါတယ်။မြန်မာနိုင်ငံပြန်အရောက်ဒေါ်လာနှုထွန်းရဲ့ organization ဟာမေးမြန်းနှိုးနဲ့စာချုပ်ချုပ်ဖို့လုပ်ပါတယ်။ဒါပေမဲ့အဆင်မပြေဖြစ်စာချုပ်မချုပ်နိုင်တော့တဲ့အခါနှစ်ဖက်အခြေတင်အပြစ်တင်စကားများကြပါတယ်။နောက်ပိုင်းဒေါ်လာနှုထွန်းကမေးမြန်းနှိုးကို Miss Asia Pacific World တရဖူပြန်အပ်ရအောင်လုပ်မယ်လို့ပြောဆိုပြီးကိုရီးယားအဖွဲ့ဘက်ကလည်းမေးမြန်းနှိုးဟာစီကံလိုက်နာသူမဟုတ်တဲ့အကြောင်းတရဖူပြန်သိမ်းတင်ကြောင်းအကြောင်းကြားခဲ့ပါတယ်။ဒါပေမဲ့တရဖူပေးထားတဲ့ကိုရီးယားအဖွဲ့ကပြန်ရုပ်သိမ်းတာမျိုးမလုပ်ခဲ့ပါဘူး။မေးမြန်းနှိုးနဲ့မြန်မာပြည်ဒါရိုက်တာတာဝန်ယူထားသူဒေါ်လာနှုထွန်းတို့သာအကွဲအပြဲဖြစ်ခဲ့ပြီးဒေါ်လာနှုထွန်းကမေးမြန်းနှိုးကိစ္စသူနဲ့လုံးဝမသက်ဆိုင်တော့ဘူးဆိုတဲ့ကြေညာတဲ့အထိဖြစ်ခဲ့ပါတယ
်။နောက်ဆုံးတရဖူပေးရတဲ့အဖွဲ့ကမေးမြန်းနှိုးကိုကိုရီးယားခေါ်ပါတယ်။နောက်ပိုင်းသတင်းစာရှင်းလင်းပွဲတွေမှာမေးမြန်းနှိုးရဲ့ပြန်လည်ရှင်းပြချက်အရအဲ့ဒီအဖွဲ့ဟာသူ့ကိုရင်သားကအစတစ်ခုလုံး plastic surgery နီးနဲ့ခွဲစိတ်ပြုပြင်ပေးမယ်။အဲ့ဒီအတွက်အကူအကျခံပေးမယ်။ခွဲစိတ်ပြုပြင်ပြီးရင်ပိုလှလာမယ်။လာလာရင်မြန်မာနိုးအနေနဲ့ကိုရီးယားမှာနေထိုင်တဲ့ဈေးအနုပညာအလုပ်တွေလုပ်ဖို့ဈေးတွေအတွက်စပွန်ဆာရှာရတာပိုလွယ်ကူမယ်လို့ပြောခဲ့တယ်လို့ဆိုပါတယ်။စပွန်ဆာရှာတဲ့နည်းကလည်းကိုရီးယားကအဲ့ဒီမေကိုသဘောကျတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကိုခေါ်ရင်အဖို့ပြေးပေးရမယ်ဆိုတဲ့သဘောမျိုးပါ။နောက်ကိုရီးယားဗီဇာအချိန်ကြာကြာရအောင်ဂျပန်ကိုစတေးလျှောက်ပြီးဂျပန်ကနေတခါဗီဇာပြန်လျှောက်ရမယ်။ဂျပန်မှာလည်းကိုရီးယားမှာလို့စပွန်ဆာရှာရမယ်လို့ဆိုပါတယ်။ဒီအတွက်ကိုရီးယားကိုမြန်မာမျိုးနဲ့အတူလိုက်သွားတဲ့မိခင်ဖြစ်သူကိုဒီမနက်ကကိုပြန်ခိုင်းပြီးမိမမျိုးတယောက်တည်းနေရခဲ့ဖို့တောင်းဆိုပါတယ်။အဲ့လိုတောင်းဆိုမှုတွေရှိခဲ့ပြီးနောက်ပိုင်းမိမမျိုးနဲ့သူ့မိခင်ကိုရီးယားကပြန်လာခဲ့ကြတာပါ။သူတို့ပြန်လာပြီးနောက်ကိုရီးယား Miss Asia Pacific World Organization ဟာမိမမျိုးကစီကံနေမလိုက်နိုင်ဘူး။သူတို့ရဲ့ဒေါ်လာတစ်သိန်းနဲ့တရဖူခိုးပြည့်တယ်ဆိုပြီးကြေညာချက်ထုတ်ပြန်ပါတယ်။တစ်ဆက်တည်းအဲ့ဒီတရဖူမြန်မာပြည်ဒါရိုက်တာဒေါ်လာနှုထွန်းကိုပေးအပ်ဖို့တောင်းဆိုပါတယ်။အဲ့ဒီကနေဆင်မင်းမြတ်နိုးကသတင်းစာရှင်းလင်းပွဲလုပ်ပြီးရှင်းရတဲ့အဆင့်ကြီးရောက်သွားတာပ
ါမင်းမြတ်နိုးကိစ္စအပါအဝင်အခြားမေရီဖြစ်တဲ့ပြဿနာတွေနဲ့ပတ်သက်ပြီးထောက်ပြစရာအချက်တချို့တွေ့ရပါတယ်တကယ်ဆိုမင်းမြတ်နိုးဟာအသက်16နှစ်တောင်မပြည့်သေးပါဘူးလာမယ့်2014အောက်တိုဘာထဲမှာ16နှစ်ပြည့်မှာပါဒါကိုမိခင်ဖြစ်သူကမဲပြိုင်ပွဲဝင်ခိုင်းပါတယ်အလွန်မှားရင်းနဲ့လှုပ်ဆောင်ချက်ပါ National Director ဒေါ်လာနှုထွန်းကလည်းဒီအချက်ကိုတိလျက်နဲ့ကိုရီးယား organization နဲ့ညှိပြီးအသက်လိန်ပြိုင်ပွဲဝင်စီပါတယ်။ကိုရီးယား organization ကလည်းဒါကိုတိတိကျကျနဲ့ပြိုင်ပွဲမှာလက်ခံလိုက်ရုံမကမဲအဖြစ်ပါရွေးချယ်ပေးလိုက်ပါသေးတယ်။ဒီကိစ္စပါဝင်ပတ်သက်သူအလုံးမယိုးသားကြတဲ့ပြဿနာပါ။ဂျားရဲကငယ်ရွယ်တဲ့မိန်းကလေးတယောက်ပြဿနာပေါ်နစ်နာမှုဖြစ်စေခဲ့ပါတယ်။နောက်တစ်ချက်ကကိုရီးယားအခြေစိုက် Miss Asia Pacific World organization ပြဿနာပါ။အဖွဲ့တည်ထောင်တာ၄နှစ်လောက်အတွင်းပြဿနာနဲ့အပုံနဲ့ထွက်ခဲ့တဲ့အဖွဲ့အစည်းတစ်ခုပါ။ 2012ခုနှစ်ပထမဦးဆုံးမေရွေးချယ်ပွဲမှာရွေးချယ်ခံရတဲ့တောင်ကိုရီးယားအလှမင်းဂျန်အန်းအာဟာထိတ်ဆုံးအဆင့်ရွေးချယ်ခံရဖို့ကာမနဲ့လဲလှယ်ခံရတဲ့ဆိုပြီးဆွဆွဲမှုတွေရှိခဲ့တဲ့အတွက်ပြိုင်ပွဲကနှုတ်ထွက်ခဲ့မှုပါတယ်။တဆက်တည်းပြတဲ့အလှမင်းအေမီဝီလာတန်ကလည်းပွဲစီစဉ်တဲ့လူတွေသူ့ကိုလိန်ပိုင်းဆိုင်ရာအကြမ်းဖက်ဖို့ကြိုးပမ်းခဲ့တဲ့အတွက်ထွက်ပြေးရတဲ့အဆင့်ထိရောက်ခဲ့ပြီးဟိုးလေးတကျော်ဖြစ်ခဲ့မှုပါတယ်။နောက်သူတို့ပြိုင်ပွဲထူးခြားချက်ကလည်းတရဖူရတဲ့မဲကိုဘာစုဂျေးမှမပေးဘူးဆိုတာပါ။အနုပညာအလုပ်တွေလုပ်ဖို့မြေတောင်မြောက်ပေးမယ်ဆိုတဲ့မလုံးမဲရှိပါတယ်။ပြောရရင်မြန်မာပြည်တဲကအလှမယ် organization တွေဟာဒီလိုအပြည့်အဝမယုံကြည်ရတဲ့အဖွဲ့အစည်းတွေကကျင်းပတဲ့အလှမယ်ရွေးပွဲတွေကိုသွားရောက်ရှင်ပြိုင်ခိုင်းဖို့မသင့်တော့ပါဘူး။နောက်ဒါမျိုးမဖြစ်အောင်စင်ကြင်ကြဖို့လိုပါမယ်
။နောက်ဆုံးပြဿနာကအလှမယ်တွေနဲ့ပြည်တဲက organization တွေစာချုပ်ချုပ်တဲ့ကိစ္စပါ။ပြုတ်ပြီးချုပ်ကြတယ်။စာချုပ်ကိုမပေါက်ကြစေရဘူးဆိုပေမဲ့စီးပွားရေးရဖြစ်စေ၊လူမှုရေးရဖြစ်စေမျှတတဲ့စာချုပ်တွေဖြစ်ဖို့လိုပါတယ်။ဒီလိုမှမဟုတ်ဘူးဆိုရင်အခုအမေမြတ်တို့ထားတဲ့ကေဝါတို့လိုပဲနောက်ထပ်အလှမယ်တွေဟာလည်းပြဿနာပေါင်းစုံဖြစ်လာနိုင်တဲ့အနေအထားရှိနေပါသေးကြောင်းသုံးသပ်ပြပြလိုက်ရပါတယ်။